困难苦，谁不能来上阿姨？两公有心嘛，有的他妈咱李金达真心想把李德嘛这边那好家二多，没得一根麻瓜露脚么嘞？这样多，没得一根麻瓜露脚么嘞？路你背他嘞？这样子不顾，今天好家哪家要？一个人他妈养不着娃子，他给你米也得低着不打米。一个人他妈养他的娃子，不给娃东屋瞅他，他比牛面耍不下你。他说给黑他这就没有一米难吃多。他不打他没得不打，用江在哪？为爱的心中怎么对？他连动都不给把为的地。天涯的那双臂啊，但是就没有这宝藏有江在嘛，这点动作没你的轻。这宝藏有江在，说那个这宝藏你也你那嘛其他的江在吧？哎，你这宝藏你也出下去这苦干，这宝藏你心里还不比着你的？反正这宝藏你心里不你呀，咱来输赢。但是就没有文言啥的，当你阿龙那个这苦二八文批的，违法的当也傲慢那个几系的，哎你那个几个那个的，你就表白给大家的，只爱你一个你，哎你这波大你，啥真比到牺牲哪的？那个你嘛罗哈公平的也是那苦也加个你，啥真比到牺牲哪的？罗哈公平的也是说那个。俺那个娘娘到老你的当不欧几对这个在这出你的当一不一当一不一人嘛俺也就给他们牛奶波奶牛奶波奶的谁也都看看咱这样的俺也去吧欧也我看你牛过来的哦欧也想你我要不准你帮东当家的欧也要去看你欧我便要不不得来了你帮东当家的哎你罗阿信罗阿公你爱你那不也加个你加上西山来的儿子讲这波的你心里还不你啊先吃的哎你这波的你也你那么低下的这波的用江队嘛你双边这天动作没你的而且这波的用江队个而且三门地路可的也很多你的吧这路都没那么哎呀个哥哥唱比着今年根本上心嘛光亮比着你呢啊，当超生了几年，人年人嘛靠东靠边，人年笑逼着。买那阿勇这的生了嘛，这包的你是生逼着一球的，一球逼着公母边在哪里看嘛？再买一块五逼着，一个逼不着，没货这边，来这块干的干逼着他。阿宝，我看那个嘛，苏年几的小鬼多，几也少看那这方面呢？看那个说一年三干我来买啊我来买说一年三干一年我哈啊那儿子来买钢木你来你乱来的大家看那个这边嘛说你的一年小腿多小看的你呢一个地方我会对面的来这边干一个没得见你的哎你有见你的过那么一点干面了哎现在没地我妈去给你的这么的碎的切而且他们的意思来看呢看那个就算江南里的有些屋里也没当乔某正在的两老皮的美国的乔某正在压的而且嘛大家心嘛帮着比较上来吃的大家也心安话呢有一生啊就纪念得把你的也就比较上来吃的看那个三生里的纪念人生看那个我在班上来呗，一个地没干着，本来现在的都讲要家的要也变过那的哈，天天在这抱怨你的对，那个没干，而且都没屁股，面上吃给吃的，这么的身体，吃比了高明毛干的，没在也比了，而且都没屁股，自个这空难叫来的。啊，不着啊，背看的背苦难以不着啊，那背看的，不着啊，那背苦背看都麻将干了别自个。想，白米 အသက်အားဖြင့်လည်းအမတန်ငယ်ပါသေးတယ်။အကျွဲအားဖြင့်လည်းအမတန်လူပြူပါသေးတယ်။ရုပ်ဆိုင်ဥရိယအားဖြင့်လည်းအမတန်ချောမောတင့်တယ်လှပါတယ်။ခန္ဓာကိုယ်အသွေးအသားအင်းအားတွေပြိဝပြီးတော့ကျန်းမာတန်ဆွမ်းနေတယ်။ဒီလိုအချိန်မျိုးမှာလောကီအာယောကာမဂုဏ်ချမ်းသာတွေကိုမခံစားဘဲနဲ့ဘာဖြစ်လို့ယဟန်တရားပေါ်များအားထုတ်နေရတာလဲ။ခုလုံးငယ်တုံးဆွေတုံးတန်တုံးညံတုံးမှာလောကီအာယုံကာမဂုဏ်ချမ်းသာတွေကိုမခံစားဘဲနဲ့ယဟန်တရားပေါ်များအားထုတ်မှုမပြည့်စုံပါဘူး။လောကီအာယုံကာမဂုဏ်ချမ်းသာဆိုတာငယ်တုံးဆွေတုံးခံစားမှကောင်းတာ။သင်ကမခံစားဘဲနဲ့ယဟန်တရားပေါ်များအားထုတ်နေတော့ကာမဂုဏ်ချမ်းသာခံစားရမယ့်အချိန်ကောင်းအခွင့်ကောင်းကြီးသင်လက်လွတ်ဆုံးရှုံးသွားမှာပေါ့။အခွင့်ကောင်းဆိုတော့လက်မထွက်လိုက်သမ်းပါနဲ့။ငယ်တုံးရွယ်တုံးမှာလောကီအာယုံကာမဂုဏ်ချမ်းသာတွေကိုအာရပါရပြည့်ပြည့်ဝဝခံစားပြီးတော့မှအသက်ကြီးတဲ့အချိန်ကျမှလည်းယဟန်တရားပွားများအထုသံမှာဓမ္မလွန်ဘဝကောင်းရာကောင်းကြောင်းအတွက်ယဟန်တရားပွားများအထုတယ်ဆိုတာအသက်ကြီးမှအထုတာပဲကောင်းပါလေအဲ့ဒီလိုနသမိကပြောတော့အရှင်သမိတ်တိကပြန်ပြီးတော့မင်ကြားတော့မူပါတယ်ကာလံဝဟနာသန္နာမိသံတော်ကာလောနတိတ္တိတသမာဘုဒ္ဓဝိသံမိမမံကာလောဥပိစ္ဆကာဒေဝဒီတိဩနတမိအံငါသည်ကာလံသိရမဲ့အချိန်ကာကုဏသာနာမိမသိပါကာလောသိရမဲ့အချိန်ကာဒီသံတော်ဖုံးခွေထာသည်တိမိင္ကအနတိတတိမထေရှားပါတသမာတို့ကြောင့်အံငါသည်အဘုဒ္ဓဝလောကီအယုံကမ္မကုံချမ်းသာတို့ကိုမခံစားတော့မင်းနဲ့ဒေဟာမိယဟန်တရားပေါ်များအာထုံနေရပါတော့ဤကာလောယဟန်တရားပေါ်များအာထုံရမယ်အချိန်ကောင်းကာကောင်းကြီးသည်မာငါကိုမာဥပိသရကျုံလုံးဤမတော်ပါစင်းနဲ့လို့နှလုံးသွင်းပြီးတော့ဒေဟာမိယဟန်တရားပေါ်များအာထုံနေရပါသည်တည်းနတမီတေင္ကငါ့ကိုအသက်အချင်းငယ်သေးလို့အရွယ်အချင်းမြင့်ကျူသေးလို့ယဟန်တရားပေါ်များအထုမှုမပြုပါနဲ့အောင်အာယုံကာမဂုဏ်ချမ်းသာတွေကိုပဲခံစားပါအောင်လို့တေင္ကပြောတယ်အသက်ကြီးမှပဲယဟန်တရားကိုပေါ်များအထုပါလို့တေင္ကပြောတယ်ဒါပေမဲ့ငါကတော့သိရမယ့်အချိန်ကိုကြိုတင်ပြီးတော့မသိပါဘူးအသက်ကြီးမှပဲသိရမယ့်အသက်ငယ်ဆုံးတော့မသိသေးဘူးလို့ငါသိရမယ့်အချိန်ကိုအဲ့ဒီလိုခမန်းလို့မရပါဘူးအသက်ကြီးမှပဲတရားအားထုတ်တော့မယ်အသက်ငယ်တုန်းကကာမဂုဏ်အာရုံခံစားအောင်မယ်လို့ညီမှသာပေမဲ့အသက်ကြီးတဲ့အချိန်ငါကအသက်မရှင်ရဘဲနဲ့အသက်ငယ်တုန်းကသိသွားခဲ့ရင်ယဟန်တရားပွားများအားထုတ်ရမယ်အချိန်ကောင်းအခွင့်ကောင်းကြီးငါလက်လွတ်ဆုံးရှုံးသွားမှာပေါ့အချိန်ကောင်းအခွင့်ကောင်းကြီးတော့ငါလက်လွတ်အဆုံးရှုံးမခံနိုင်ဘူးအဆောင်ဆုံးမခံဘူးဆိုတော့စိတ်နဲ့ငါသည်ယဟန်တရားပေါ်များအာသမှုပြုနေရခြင်းဖြစ်ပါတယ်။လောကီအာယံကာမဂုဏ်ချမ်းသာတွေကိုမခံစားတော့ဘဲနဲ့ယဟန်တရားပေါ်များအာသမှုနေရခြင်းဖြစ်ပါတယ်နသမီ။အရှင်သမိတ်ကြီးရဲ့ထေရှားချက်ကိုကောက်ချက်ချကြည့်လိုက်မယ်ဆိုရင်အရှင်သမိတ်ကြီးရဲ့အရှင်သမိတ်ကြီးဟာတေခြင်းတရားကိုအမျက်မပြတ်ဆင်ခြင်နေတယ်။တေခြင်းတရားကိုအမျက်မပြတ်တတိယနေတယ်အချိန်မရွေးသေးသောနိုင်နေဆိုတဲ့အသည့်အရှင်သမိတ်ကြီးရဲ့နှလုံးသားထဲမှာဆွေဆွေမြင်းမြင်းရှိတယ်ဆိုတာကိုကောက်ချက်ချလို့ရတယ်။နောက်တစ်ခုကောက်ချက်ချနိုင်တာကဒေခြင်းတရားကိုသင်ရင်ပွားများမှုဟာယဟန်တရားပွားများအားထုတ်မှုကိုအင်အားကြီးမားစွာနဲ့အထောက်အကူပြုတယ်ဆိုတဲ့အချက်ပါပဲ။ယဟန်တရားပွားများအားထုတ်တယ်ဆိုတာကအဓိကအားဖြင့်ဝိပဿနာလို့အားထုတ်ခြင်းမှာပဲ။သီလသမာဓိကိုအခြေခံပြီးတော့ဝိပဿနာလို့အာထုတ်တာကိုပဲယဟန်တရားပေါ်များအာထုတ်တယ်လို့ခေါ်ပါတယ်။ဒီတော့သိခြင်းတရားကိုသိမြင်အောင်မြင်မှုဟာဝိပဿနာလို့အာထုတ်မှုကိုအင်အားကြီးမားစွာနဲ့အထောက်အကူပြုတယ်။သိခြင်းတရားကိုမသိခြင်းမီးတဲ့ပုဂ္ဂိုလ်များကတော့အကာအလုတ်တွေနဲ့ပဲအချိန်ကုန်နေတတ်တယ်။အနဲ့သာရရှိတဲ့ကိစ္စတွေကိုမေ့လျော့ပြီးတော့နေတတ်ကြလောကီအယံကာမဂုဏ်ချမ်းသာတွေကိုခံစားတယ်မကောင်းမှုဒုစရိုက်တွေကိုပြုတယ်ဆိုတာကတော့အကာအလုတ်တွေလုပ်နေတယ်ဆိုတာထင်ရှားပြီးသားပါအဲ့ဒီအကာတွေမလုပ်ပါဘူးကုသိုလ်ကိစ္စတွေပဲလုပ်နေတယ်လို့ဆိုပြန်တော့လည်းပဲကုသိုလ်အမိခံစားတဲ့ အဘောရန်ကုန်မကဒနာသင်္ဘောကြောကြောင့်လက်လာပါအသက်ရှိတဲ့အကျိုးတွေအတွက်ပဲအချိန်ကုန်နေတော့အဲ့ဒီအလုပ်တွေလုပ်နေတာလည်းပဲအကာကိစ္စတွေနဲ့အချိန်ကုန်နေကြမှာပဲအဲ့ဒီအကာကိစ္စတွေလည်းမလုပ်ပါဘူးအနစ်စင်အနစ်မှဖြစ်တဲ့ဝိပဿနာလုပ်ကိုအေးအေးဆေးဆေးဖြည်းဖြည်းလေးလေးပေါ့ပေါ့ရော့ရော့နဲ့အားထုတ်နေတတ်ကြတယ်တည်ခြင်းတရားကိုမစင်ခြင်းမိဘူးဆိုရင်ပေါ့ တေခြင်းတရားကိုစင်ခြင်းမိတဲ့ပုဂ္ဂိုလ်ကတော့ဝိပဿနာအလုပ်ကိုအရှိဟောင်းကောင်းကောင်းအင်အားပါပါစွန့်ဤပြည့်ပြည့်နဲ့အလုပ်လုပ်ဖြစ်ပါတယ်။ဒါကြောင့်အကာအပေါ်ရန်အကာတိသတိနဲ့အချိန်မကုန်မဲနဲ့အနှစ်စင်အနှစ်မှဖြစ်တဲ့အလုပ်တွေကိုဥသာပြည့်ပြီးလုပ်နိုင်ဖို့အတွက်တေခြင်းတရားကိုအမြဲမပြတ်စင်ခြင်းကြရမယ်။တနေ့ကျရင်တေရမှာပဲဆိုတဲ့အသိ အချိန်မရေးသေးတော့နိုင်နေဆိုတဲ့အသိနှလုံးသားထဲမှာဆွဲဆွဲမြဲရှိနေအောင်ကြိုးစားကြရမယ်။တနေ့ကျရင်တရားမှာပဲဆိုတဲ့အသိကတော့တေခြင်းတရားကိုအဝေးမှာသာပြီးစင်ခြင်းတဲ့သဘောတက်ရောက်ပါတယ်။ဒါပေမဲ့လည်းအဲ့ဒီစင်ခြင်းမှုကလိုအပ်တဲ့စင်ခြင်းမှုပါပဲ။တနေ့ကျရင်တရားမှာပဲလို့စင်ခြင်ထားတဲ့ပုဂ္ဂိုလ်ဟာလောကရန်တရားတွေနဲ့ကြုံတွေ့လာတဲ့အခါမှာခံနိုင်ရှိပါ လူရဲ့လို့ဖြစ်နိုင်တော့လောကဓာတ်ဆိုတာဓမ္မပါသမှုဓမ္မတဲ့များစွာကြုံတွေ့နေရတာအကြည့်ပါပဲ။လာဘောအလာဘောတခါတည်းမှာပစ္စည်းဥစ္စာတွေကြည့်ဆုံးတခါတည်းမှာပစ္စည်းဥစ္စာကျွတ်တဲ့ရသောအရသောတခါတည်းမှာခံရနေပေါ်များတခါတည်းမှာခံရနေကင်းမဲ့နေတာပဒနာတခါတည်းမှာကဲ့ရဲ့ခံရတခါတည်းမှာချီးမွမ်းခံရဒုက္ခဒုက္ခတခါတည်းမှာကိုယ်စိတ်နှစ်ပါးချမ်းတာတခါတည်းမှာကိုယ်စိတ်နှစ်ပါးဆင်းရဲ အဲ့ဒီလိုနဲ့လောကဓာတ်ရှိပါတဲ့ဘာသာသမုဒ္ဒဘာတဲ့များတဲ့လောကဓာတ်တွင်တူရာတွေဟာအချိန်တိုင်းအချိန်တိုင်းသိကြုံနေကြရတာပါပဲအဲ့ဒီလိုလောကဓာတ်နည်းနဲ့သိကြုံလာတဲ့အခါမှာတဏှိကြရင်တရားမှာပဲလို့စင်ကြင်လိုက်မယ်ဆိုရင်ကြုံလာတဲ့လောကဓာတ်ကိုခံနိုင်ရှိသွားပါတယ်ကြုံလာကမှကောက်ကငင်ကစင်ကြင်မယ်ဆိုရင်တော့သိမ့်စိတ်မချရဘူးလောကဓာတ်နည်းနဲ့မကြုံတွေ့သေးခင်
အကြောင်းတွေရင်းဆိုတာကတော့အမှန်ကတော့လောကဓာတ်ဆိုတာကတော့အချိန်တိုင်းကြုံတွေ့နေတာကြီးပါပဲ။တော်တော်လည်းပဲတိတိသာသာဆိုးတဲ့လောကဓာတ်တိတိသာသာကောင်းတဲ့လောကဓာတ်ကမှလူအများကလောကဓာတ်လို့သတ်မှတ်ကြတော့အဲ့ဒီလိုသိတာသင်ရှားတဲ့လောကဓာတ်နေနဲ့မကြုံတွေ့ခင်ကတည်းကတနေ့ကျရင်တရားမှာပဲလို့ထက်ကထက်ကစင်ကြင်ထားနိုင်မယ်အင်အားပါအောင်စင်ကြင်ထားနိုင်မယ်ဆိုရင်တကယ်တမ်းသိတာသင်ရှားတဲ့လော
င်ခြင်းမှုရဲ့အဆန်းတတိဟာအမတန်အောဆရာကောင်းတနည်းကြရင်တရားမှာပဲလို့ဆင်မြင်မှုဟာဘဝမှာလူရင်ဆန္ဒတွေမများဖို့အတွက်ကိုလည်းပဲထောက်ကူပြုတယ်လူသားတွေဟာအများအပြားဘဝမှာလူရင်ဆန္ဒတွေတိတ်ပြီးတော့များနေတတ်ကြဟောလည်းဖြစ်ခြင်းဒီဟာလည်းဖြစ်ခြင်းဟောလည်းလှုပ်ခြင်းဒီဟာလည်းလှုပ်ခြင်းဟောလည်းရယူခြင်းဒီဟာလည်းရယူခြင်းလူဝင်ဆန္ဒတွေများနေတတ်ကြတချို့များကြတော့ကိုယ်ကိုယ်တိုင်ကလူရင်ဆန္ဒများယူမကဘူးကိုယ်နဲ့ပတ်သက်တဲ့ပုံကိုယ်ရည်အတွက်ပါလူရင်ဆန္ဒများနေတတ်ကြတယ်ကိုယ်နဲ့ပတ်သက်တဲ့ပုံကိုယ်ရည်ကိုဟောလည်းဖြစ်စီခြင်းဒီဟာလည်းဖြစ်စီခြင်းဟောလည်းလှုပ်စီခြင်းဒီဟာလည်းလှုပ်စီခြင်းကိုယ်ကုန်လေးလည်းယူစီခြင်းဒီကုန်လေးလည်းယူစီခြင်းစသည်အားဖြင့်လူရင်ဆန္ဒတွေများနေတတ်ကြတယ်အဲ့ဒီလူရင်ဆန္ဒကဘဝအေးချမ်းမှုကိုဖြစ်စေတဲ့လူရင်ဆန္ဒဆိုရင်တော့တော်ပါသေးရဲ့ဘဝအေးချမ်းမှုကိုပျက်စီးစေတဲ့လူရင်ဆန္ဒဆိုရင်တော့ဥပမာကုံမကသနာတို့ထင်ပေါ်ကြောကြားမှုတို့အဲ့ဒီလူရင်ဆန္ဒမျိုးစင်တော့အဲ့ဒီလူရင်ဆန္ဒကိုအကောင်အထည်ဖော်နေတဲ့အချိန်မှလည်းလောဘစိတ်လောဘအပူနဲ့ပင်ပန်းဆင်းရဲရပါတယ်အကောင်အထည်ဖော်လာလို့မိမိလူကျင်တဲ့ကုံမကသနာထင်ပေါ်ကြောကြားမှုရကြံတော့လေတောကစိတ်တောကအပူနဲ့ပင်ပန်းဆင်းရဲရပါတယ်။ဂုံကြီးလေအပူကြီးလေထံပေါ်ကြောကြားလေပင်ပန်းဆင်းရဲနေပါပဲ။တနည်းကြရင်တရားမှာပဲလို့ဆင်ញင်ထားနိုင်တဲ့ပုဂ္ဂိုလ်တနည်းကြရင်တရားမှာပဲဆိုတဲ့ခံစားချက်ခင်းနေဆက်ဆက်ဖြစ်နေတဲ့ပုဂ္ဂိုလ်ကတော့မိမိတွေလည်းပဲလူရင်ဆန္ဒမများတော့တဲ့အတွက်ကြောင့်စိတ်အေးချမ်းပါတယ်။မိမိနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေအတွက်လည်းလူရင်ဆန္ဒမများတော့တဲ့အတွက်ကြောင့်မိမိနဲ့ပတ်သက်တဲ့ပုဂ္ဂိုလ်ကမိမိရဲ့လူရင်ဆန္ဒကိုဖြည့်မပေးတဲ့အခါမှာစိတ်ပင်ပန်းဆင်းရဲခြင်းမဖြစ်တော့တဲ့အတွက်ကြောင့်စိတ်အေးချမ်းရပါတယ်။တို့တော်ရတဲ့ဘဝလေးမှာစိတ်အေးချမ်းစွာနေသွားရဖို့ကအဓိကပါပဲ င်မရေပေးသွားနိုင်တယ်ဆိုတဲ့ဆင်ခြင်မှုတနည်းအားဖြင့်ခဏနေပင်ရေပေးသွားနိုင်တယ်ဆိုတဲ့ဆင်ခြင်မှုဒီဆင်ခြင်မှုကတော့အရေးအကြီးဆုံးပါပဲအချိန်မရေပေးသွားနိုင်တယ်လို့အချိန်မရေပေးသွားနိုင်တယ်လို့ဆင်ခြင်ထားနိုင်တဲ့ပုဂ္ဂိုလ်ဟာမိမိရဲ့နှလုံးသားမှာသိစိုးစိတ်ရုပ်စိတ်ပုတ်တေကိုလက်ခံမှာမဟုတ်တော့ပါဘူးသိကောင်းစိတ်ရဲ့စိတ်တန်ကလေးတွေကိုပဲလက်ခံထားမှာမွေးမြူထားမှာဖြစ်ပါလေအချိန်မရေပြေသွားနိုင်လေဆိုတဲ့အသည့်ရှိနေတဲ့ပုဂ္ဂိုလ်ဟာမိမိရဲ့သံဃာမှာဝိပဿနာစိတ်ကလေးအဆက်မပြတ်ဖြစ်နေအောင်လည်းပဲကြိုးစားအားထုတ်ဖြစ်ပါလေဝိပဿနာစိတ်ကလေးတစ်စိတ်အဆက်မပြတ်ဖြစ်နေဖို့ကတော့အရေးအကြီးဆုံးပါပဲမိမိတို့မျက်မှောက်ကြည့်ခြင်းနဲ့နိဗ္ဗာန်ဆိုတာကမဲ့စိတ်ဖြစ်မှမျက်မှောက်ပြုနိုင်တာမဲ့စိတ်ဆိုတာကလည်းနေရင်ထိုင်ရင်းနဲ့အလိုလျောက်ဖြစ်လာတာမဟုတ်ဘူးမဲ့စိတ်ရဲ့ရှေ့မှာဝိပဿနာစိတ်ရှိရတယ်ရှိတယ်လို့ဆိုတဲ့နေရာမှာလည်းပဲတမန်ကရှံကလေးရှိရမှာမဟုတ်ဘူးအင်အားရှိတဲ့ဝိပဿနာစိတ်ရှင်းတတ်တဲ့ဝိပဿနာစိတ်ရှိနေရမယ်အင်အားရှိတဲ့ဝိပဿနာစိတ်ရှင်းတတ်တဲ့ဝိပဿနာစိတ်ဖြစ်ဖို့ဆိုတာကလည်းပေါ်ပေါ်ရွရွလေးအားထုတ်ယုံနေတော့မဖြစ်နိုင်ဘူးဝိပဿနာစိတ်တစ်စိတ်တည်းအစမပြတ်ဖြစ်နေမှသာအားရှိတဲ့ဝိပဿနာစိတ်ရင့်ကျက်တဲ့ဝိပဿနာစိတ်ဖြစ်နိုင်တယ်ဝိပဿနာစိတ်တစ်စိတ်တည်းအစမပြတ်ဖြစ်ဖို့ဆိုတာကလည်းထိုင်တဲ့အချိန်မှာမှတ်ယုံဇင်ညာအချိန်မှာမှတ်ယုံလေးနဲ့ဝိပဿနာစိတ်တစ်စိတ်တည်းအမြဲတမ်းမဖြစ်နိုင်ဘူးအထူးထူးသိမှတ်ကိစ္စလေးတွေဆောင်ရွက်နေတဲ့အချိန်မှာလည်းအထူးတွေလေးစိတ်အမှတ်ကလေးတွေကိုအထူးတံမိုးထားပြီးတော့လေးလေးစားစားရှုမှတ်မှသာလင်းဒီနည်းရဲ့တဏ္ဍာမဝိပဿနာစိတ်တစိတ်တည်းအဆက်မပြတ်ဖြစ်နေမယ်။အဲဒီဝိပဿနာစိတ်တစိတ်တည်းအဆက်မပြတ်ထက်ကထက်ကဖြစ်ပါများတော့မှဝိပဿနာစိတ်ကအာရှိလာရင့်ကျက်လာပြီးတော့အာရှိသောရင့်ကျက်သောဝိပဿနာစိတ်ရဲ့အခြားမဲ့မှာမဲ့စိတ်ဖြစ်ပြီးတော့ဒီနည်းတို့လိုလားတောင့်တတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြမှာဖြစ်တဲ့ဒီတော့ဝိပဿနာလို့အားထုတ်နေကြတဲ့ပုဂ္ဂိုလ်များရဲ့အရေးအကြီးဆုံးတာဝန်ဟာဒီနေ့ရဲ့တဏ္ဍာမဝိပဿနာစိတ်ကလေးအဆက်မပြတ်ဖြစ်နေအောင်ကြိုးစားအားထုတ်ဖို့ပါပဲအချိန်မရေသေးသွားနိုင်လေဆိုတဲ့အသည့်ရှိနေတဲ့ပုဂ္ဂိုလ်ဟာအချိန်တိုင်းအချိန်တိုင်းဝိပဿနာစိတ်ကလေးဖြစ်အောင်ကြိုးစားအားထုတ်ဖြစ်ပါလေဒါကြောင့်လောကဓာတ်ခန္ဓာကြီးရှိဖို့နဲ့ဘဝမှာလူရဲ့ဆန္ဒတွေမများဖို့အတွက်တနည်းကြရင်သိရမှာပဲလို့သိခြင်းတရားနဲ့ပတ်သက်ပြီးတော့ဆင်ခြင်ကြရပါမယ်သိကောင်းနှလုံးကောင်းရှိဖို့နဲ့ဝိပဿနာစိတ်ကလေးအစမပြတ်ဖြစ်ဖို့အတွက်အချိန်မရေသေးသွားနိုင်တယ်သို့မဟုတ်ခဏနေသိရင်သေးသွားနိုင်တယ်လို့သိခြင်းတရားနဲ့ပတ်သက်ပြီးတော့ဆင်ခြင်ကြရပါမယ်ဒါကြောင့်မရဏတတ္တိအနုယုတ်သောဘိက္ခုတတ္တံအပမတောဟောတိဘိက္ခဝေသိသံ၄ပါးချက်သားချက်သမီးတို့မရဏတတိယဒေဒီတရားကိုသိမြင်အောင်မိခြင်းခေါ်တဲ့မရဏတတိယတရားကိုအနုယုတ်သောသံဃာအထုသောဘိက္ခုယဟန်ဒီဝါပုဂ္ဂိုလ်သည်တတတံအမြဲမပြတ်အပ္ပမသောအပ္ပမရာတရားနှင့်ပြည့်စုံသည်အပ္ပမသောအနစ်စင်အနစ်မှန်ဖြစ်တဲ့ကုသိုလ်အလုပ်ဝိပဿနာအလုပ်တို့၌မမိတ်မလျော်ခြင်းခေါ်တဲ့တတိယတရားနှင့်ပြည့်စုံသည်အာဒီစဉ်စဲမသွေဖြစ်ပါသည်တည်ကာလဝဟနသာနာမိတရားမဲ့အချိန်ကိုမသိနိုင်ဘူးဆိုတဲ့သက္ကံရက်မှာပေရီတရားကိုမသိနိုင်ဘူးဆိုတာအတိတရားမဲ့အချိန်ကိုမသိနိုင်ဘူးဆိုတာအတိအကျမသိနိုင်တာကိုပြောတာပါကမ္မန္တီအဖြစ်တော့ပြီးကြတာများပါလေကမ္မန္တာတဲ့အတိုင်းလေးပဲအထိုက်အတယောက်တော့အကျုပ်မှန်ကြတာများပါလေကျမ်းမာကြီးကလည်းကောင်းနေမယ်အစာအာဟာရကလည်းပြည့်စုံနေမယ်သတ္တိအဖြစ်အကြောင်းတရားကြီးညီညွတ်နေမယ်ဆိုရင်တော့တပတ်အတွင်းတစ်လအတွင်းတစ်နှစ်အတွင်းသတ္တိအဖြစ်အသက်ဘယ်လောက်အတွင်းမှာတော့မသိသေးဘူးလို့ကမ္မန္တာကြတာများပါလေကမ္မန္တဲ့အတိုင်းလေးပဲအထိုက်အတယောက်အသက်ရှင်ကြတာတော့များပါလေတော်တော်လည်းအတိအကျတော့မသိနိုင်ဘူးမသိသေးဘူးလို့ခံမှန်းထားတဲ့ကာလလေးအတွင်းမှာပဲမမျော်လင့်တဲ့အကြောင်းမမျော်လင့်တဲ့အကြောင်းတရားတွေကြုံတွေ့ပြီးတော့သိဆုံးသွားကြရတာလည်းရှိတယ်သိရမယ်လို့သိကြတော့သိထားတဲ့ယောဂါရှိနေတဲ့ပုံပေါ်တောင်မှတလားတော့ခံမယ်တစ်နှစ်တော့ခံမယ်တလားတစ်နှစ်တော့မသိသေးဘူးလို့တတ်မှတ်ထားတဲ့ပုံပေါ်တောင်မှ ပေးမယ်လို့မတင်တဲ့ကာလလေးအတွက်မှာရုပ်ပြေပေးဆုံးသွားတာလည်းရှိတတ်တယ်။တခြားကားတိုက်တာတို့ကားမောက်တာတို့သင်္ဘောမြုပ်တာတို့လေရင်ကြက်ကြတာတို့မီလောင်တာတို့ဆက်ကြည့်တဲ့အကြောင်းအရာတွေနဲ့ကျုံ့ထုတ်သွားတဲ့အခါမှာလည်းရုပ်ပြေပေးဆုံးသွားရတာပဲ။အဲ့ဒီလိုပေးဆုံးသွားတဲ့ပုံကိုယ်တွေဟာကိုယ့်ကိုယ်ကိုသိလိမ့်မယ်လို့ခံမမထားတဲ့ကာလအတွက်မှာပေးဆုံးသွားကြတဲ့ပုံကိုယ်တွေကြီးပါပဲ။ဟုတ်တယ်လို့လည်းပဲမြို့နယ်တစ်ခုကကြေးရွာတစ်ခုမှာအယောင်းနိုင်ကိုအစပြုပြီးလက်တဲလေးတစ်လုံးလက်ခွင်းထဲကလက်တဲလေးတစ်လုံးမိလောင်သွားခဲ့တယ်လက်တဲကတိပြောနေကြတဲ့ငါးယောက်မိရဲ့ပါပြီးတော့မိလောင်ပြီးတော့ပေဆုံးသွားကြအဲ့ဒီမိလောင်ပြီးတော့ပေဆုံးသွားကြတဲ့ငါးယောက်ဒီကနေ့ညတော့သူတေးရမှာပဲလို့ကြုံပြီးတော့မသိကြပါဘူးပေးလိုက်မယ်လို့ကျိုးတင်ခံမမထားပဲနဲ့ရုပ်တည်းရဲ့ပေးဆုံးသွားကြတာပါ။မကြခင်လေးကပဲနိုင်ငံတစ်ခုကဘလုံးဝဲတစ်ခုမှာလက်မအတူရောင်းတဲ့ပုံစံတွေကြောင့်ဒီဘလုံးဝဲတဲ့မှာဆက်တဲ့လူဦးရေတဲ့အသာပေါင်းများစွာပြည့်ရှမ်းသွားတဲ့အတွက်ကြောင့်လူတွေတယောက်နဲ့တယောက်တုံးမိတိုင်းတက်မိနေမိကြတဲ့အတွက်ကြောင့်လူပေါင်း80ကျော်ပေးဆုံးသွားကြတယ်အဲ့ဒီတော့ရတဲ့လူတွေအားလည်းသူတို့ကိုယ်သူတို့ပေးလိုက်မယ်လို့ကြိုပြီးတော့မသိကြပါဘူး။ပေးမယ်ဆိုတော့ကြိုပြီးတော့သိရင်သူတို့ဒီဘောလုံးဘဲကိုလာကြမှာမဟုတ်ပါဘူး။ဘောလုံးဘဲမှာပျော်ရှင်မယ်ပျော်ပါပါအားပေးလိုက်မယ်ကြည့်ရှုလိုက်မယ်ဆိုတဲ့ယူဝေချက်နဲ့လာကြတဲ့သူကြီးပါပဲ။သို့တော်လည်းမညှော်လင့်တဲ့အကြောင်းပြနဲ့ကြုံတွေ့ပြီးတော့ပေးဆုံးသွားခဲ့ရပါတယ်။မကြခင်ကျပိုင်းကပဲမြို့တစ်မြို့ကယောဂီမာလီတရအဲ့ဒါ18နှစ်ပဲရှိသေးတဲ့ယောဂီမာလီတယောက်ညမှာတရားစခန်းခွင့်တော့သူကတရားစခန်းမှာဝင်ပြီးတရားအားထုတ်ခြင်းနဲ့အကြောင်းသူ့ရဲ့ဖခင်ကိုခွင့်တောင်းတယ်။သူ့ရဲ့ဖခင်ကသမီးအသက်ကငယ်ပါသေးတယ်။အသက်ကြီးမှပဲအားထုတ်ပါ။သမီးအတွက်တရားအားထုတ်ဖို့အချိန်အများကြီးကြာမာသေးတယ်။အားမထုတ်ပါနဲ့ဦးလို့ဘေးကတား။ဒါကသမီးကပြန်ပြောတယ်အဖေအသက်ကြီးမှပဲသေလိုက်မယ်အသက်ငယ်တုန်းတော့မသေဘူးလို့ပဲရှိပါမလဲသေခြင်းတည်းအသက်ကြီးတဲ့လူစီကိုလည်းသွားတယ်လို့အသက်ငယ်တဲ့လူစီကိုလည်းရောက်လာတာပါပဲအသက်ကြီးတဲ့အချိန်မနေရဘဲနဲ့အသက်ငယ်တုန်းကသမီးသေသွားခဲ့ရင်တရားအားထုတ်ခွင့်ရမှာမဟုတ်တော့ဘူးဒါကြောင့်တရားအားထုတ်ခွင့်ပြုပါလို့အတန်တန်တောင်းပန်တဲ့အတွက်ကြောင့်ဖခင်ကခွင့်ပြုလိုက်တရားစခန်းပြီးသွားလို့17ရက်ကြာတဲ့အချိန်မှာนี่เลยเว้ยยีทุ่ยเนี่ยอภาဝင်ပြီးတော့ရုတ်တရက်ပြီးဆုံးသွားတယ်အဲ့ဒီယောဂီမာလီဟာသူ့ကိုယ်သူတရားစခန်းပြီးလို့ဆက်တရက်ကြာရင်ပြေးလိုက်မယ်လို့ကြိုပြီးတော့မသိခဲ့ပါဘူးသူ့ရဲ့ဖခင်ကလည်းသူ့သမီးဟာတရားစခန်းပြီးတဲ့အချိန်မှာပြီးဆုံးသွားလိမ့်မယ်လို့ကြိုပြီးတော့မသိခဲ့ပါဘူးညမကြီးကလည်းကောင်းနေတယ်အသက်ကလည်းငယ်သေးတယ်ဆိုတော့ဒီ18နှစ်ရွယ်သမီးငယ်လေးအတွက်ပေးခြင်းတရားဆိုတာဘယ်လိုမှမျှော်လင့်မထားတဲ့အရာတစ်ခုပါ။ဒါပေမဲ့လည်းမမျှော်လင့်မဲချရောက်လာခဲ့ပါတယ်။ဟာကြီးရဲ့စကားကိုလားနားထောင်ပြီးတော့တရားစခန်းမဝင်နိုင်ဘူးဆိုရင်တော့သူ့ရဲ့ဘဝသူ့ရဲ့တမန်တော်ခကြီးဟာအမတန်ဝင်လေးစရာကောင်းတာပါတယ်။ဒါကြောင့်အသက်ကြီးမှပဲတရားအားထုတ်မယ်။အသက်ငယ်တော့အားမထုတ်သေးဘူး။လောကီအာရုံကာမဂုဏ်ချမ်းသာတွေနဲ့ပဲကျော်ကျော်ပါပါကြီးနေလိုက်ဦးမယ်ဆိုတဲ့အယူအဆဟာအဲ့ဒါကြီးတဲ့ဒီမိမိကမနေရဘဲနဲ့အသက်ငယ်ဆုံးညာအဲ့ဒီပုဂ္ဂိုလ်တွေတည်ဆုံးသွားကြမယ်ဆိုရင်ကိုကျိုးနေကြလိမ့်မယ်တကယ်တော့လေတရားအလို့အားထုတ်တယ်ဆိုတာအသက်ငယ်ဆုံးမှပူပြီးတော့အားထုတ်လို့ကောင်းတာပါအဲ့ဒါကြီးတော့ပြီးဆိုရင်ကိုအားညာအားသိဆုံးအားတွေကုန်ခံသွားပြီဖြစ်တဲ့အတွက်ကြောင့်ခံမလောက်သိရှိတယ်လို့တရားအားထုတ်လို့မဖြစ်တော့ပါဘူးသိရှိသလားလို့ဆိုရပေမဲ့လို့လဲစိတ်လည်းမရှိတော့ပါဘူးတရားထုတ်ခြင်းနဲ့စိတ်တော့ရှိတယ်ဒါပေမဲ့ကိုယ်ခန္ဓာကမလိုက်နိုင်လို့တိတ်အာမထုတ်နိုင်တော့ဘူးလို့သရာရတာပြောတာအဲ့ဒါအလကားပြောတာလူကြောက်အောင်ပြောတာတကယ်တော့စိတ်ကိုမရှိတော့တာဒါတော့အသက်ငယ်ဆုံးကျယ်ဆုံးမှတရားအားထုတ်တာအားကိုယ်အားညာသိဆွမ်းအားတွေထက်မြင့်နေတဲ့အတွက်ကြောင့်ငယ်ဆုံးတရားအားထုတ်တာပို့ပြီးတော့ကောင်းမယ်ပို့ပြီးတော့တရားထုတ်ပြနိုင်ရဖို့အတွက်သိချရတယ်ဒါကြောင့်ကြုံတိုက်ခဲ့တဲ့ဗုဒ္ဓသာသနာတော်ကြီးနဲ့တွေ့ကြုံနေတဲ့အခိုက်မှာဓမ္မယာယံကာမဂုဏ်ချမ်းသာတွေကိုကြည်ပဲနတ်နဲ့မော်မော်ဆုပ်ကန်ပြီးတော့ထားကြမယ်ဆိုရင်မိမိတို့ဟာအသိဉာဏ်နဲ့ရရောက်သွားလိမ့်မယ် အဲ့ဒါကြီးမှပဲအားထုတ်မယ်အဲ့ငယ်တော့အမတ်ဘူးလို့ကြီးမှန်းသားပြီမဲ့ငယ်တော့မှယုတ်တိအသေးဆုံးသွားခဲ့ရင်မိမိအတွက်အားကိုးရဘာမှရှိမှာမဟုတ်တော့ဘူးသိရမယ်အချိန်ကတော့ကြိုပြီးတော့ဘယ်လိုနည်းနဲ့မှမသိနိုင်ဘူးအချိန်ကိုလည်းမသိနိုင်တာမဟုတ်ပါဘူးတည်ခြင်းပြန်နဲ့ပတ်သက်ပြီးတော့မသိနိုင်တဲ့အချက်က၅ချက်ရှိပါတယ်ဇီဝိဓမ္မာတိကာလောသတိဟနိခေပနံဂတိเอสิติสีวาโลกะตะมิอานิมิตานะนายะริชีวิตะเบอะอัตตะมาเตเนဆိုတာလဲမသိနိုင်ကြဘူးတတဝရိဟာเบอะอัตตะทีပဲနေရတယ်เบอะอัตตะมาပဲเบอะอัตตะရောရလို့ရှိရင်အာလုံးတေချာရတယ်လို့တတ်မှတ်ချက်မရှိပါဘူးအမိဝံကောင်းအမိဝံအတွက်မှာလည်းပဲကလလရည်ကြီးခိုင်မှာပဲဖြစ်ဖြစ်ရည်မြုပ်အရွယ်ရည်မြုပ်ဖြစ်နေတဲ့အချိန်မှာပဲဖြစ်ဖြစ်သတ္တရားချင်းအမိဝမ်းအထဲမှာလည်းအချိန်မီးမျိုးမှာတည်ဆုံးသွားနိုင်တာပဲအမိဝမ်းကဆက်လာပြန်တော့လေတနအီနနအီစားတဲ့နိုင်ပိုင်းအတွင်းတရက်နှစ်ရက်စားတဲ့ရက်ပိုင်းအတွင်းတစ်ပတ်နှစ်ပတ်စားတဲ့အချိန်ကာလအတွင်းတစ်နှစ်နှစ်နှစ်စားတဲ့နှစ်ပိုင်းအတွင်းစသည်အားဖြင့်ဘယ်အသက်အရွယ်မှာမဆိုတည်ဆုံးသွားနိုင်တာပဲဒါကြောင့်ဘယ်အသက်အရွယ်မှာတည်ရမယ်ဆိုတာကိုလည်းကြိုတင်ပြီးတော့မသိနိုင်ဘူးပြာတိဘယ်အနာရောဂါနဲ့တည်ဆုံးရမလဲဆိုတာကိုလည်းမသိနိုင်ဘူးအတဝရီအားဘယ်နာရောဂါနဲ့ပဲတည်ဆုံးရလဲဆိုတဲ့အတိအကျတမတ်ချက်မရှိဘူးမျက်စိအနာနဲ့လည်းသိနိုင်တယ်လို့နားနဲ့ပတ်သက်တဲ့ယောဂါနှာခေါင်းနဲ့ပတ်သက်တဲ့ယောဂါခြေနဲ့ပတ်သက်တဲ့ယောဂါကိုယ်နဲ့ပတ်သက်တဲ့ယောဂါစိတ်နဲ့ပတ်သက်တဲ့ယောဂါသတ္တရားဖြင့်ဘယ်ယောဂါနဲ့မဆိုတည်ဆုံးသွားနိုင်တယ်ယောဂါတစ်ခုနဲ့တစ်ခုရင်မကပဲနဲ့တစ်ခုတည်းများတဲ့ယောဂါတွေနဲ့လည်းသိဆုံးသွားနိုင်တာပဲတရားနဲ့တရားသိဆုံးမယ်ယောဂါတွေကလည်းမတူကြဒါကြောင့်မိမိဒီဘယ်အနာယောဂါနဲ့သိဆုံးရမယ်မိမိသိလို့တဲ့အချိန်မှာဘယ်အနာယောဂါဖြစ်မယ်ဆိုတာကိုကြိုတင်ပြီးတော့မသိနိုင်ဘူးကာလသိရမယ်အချိန်ကိုလည်းမသိနိုင်ဘူးတတဝရီဟာမနေ့ပိုင်းအချိန်မှာပဲသိကြတယ်ကျန်တဲ့အချိန်တွေမှာမသိဘူးလို့ဒီလိုသတ်မှတ်ချက်မရှိမနက်ပိုင်းမှလည်းသိဆုံးနိုင်တယ်လို့ညနေပိုင်းမှလည်းသိနိုင်တယ်ညနေပိုင်းမှလည်းသိနိုင်တယ်ညပိုင်းမှလည်းသိနိုင်တယ်ခမင်းဆိုင်ရင်လည်းသိနိုင်တယ်လို့ခြေတော်ရင်လည်းသိသွားနိုင်ခရရှိခွေးနဲ့သိဆုံးသွားနိုင်တယ်လို့တရားသာအန်နေရင်ကလည်းလည်းသိခြင်းသိသွားနိုင်တာပဲဒါတော့ဘယ်အချိန်မှမဆိုသိဆုံးသွားနိုင်တဲ့အတွက်ကြောင့်သိရမယ့်အချိန်ကိုလည်းကြိုတင်ပြီးတော့မသိနိုင်ဘူးဒီဟာနိခေပနသိပြီးရင်တော့မိမိရဲ့အကောင်းဆုံးဘယ်နေရာမှာပြစ်ချရမလဲဆိုတာလည်းမသိနိုင်ဘူးတတဝရီအသိဆုံးသွားတဲ့အခါမှာဒီတည်းတဏီယာမှာပဲအလောင်းတော်ပြစ်ချရတယ်လို့တိကျကန့်သက်ချက်မရှိဘူး။ဒီတဲ့မွေးတဲ့ပုဂ္ဂိုလ်ကကုံမမအလောင်းပြစ်ချခံရင်ခံရမယ်။ကုံမမွေးတဲ့ပုဂ္ဂိုလ်ကဒီတဲ့မှာအလောင်းပြစ်ချခံရင်ခံရမယ်။ယောမမွေးတဲ့ပုဂ္ဂိုလ်ကမြို့မှာအလောင်းပြစ်ချခံရင်ခံရမယ်။မြို့မှာမွေးတဲ့ပုဂ္ဂိုလ်ကတောမှာအလောင်းပြစ်ချခံရင်ခံရမယ်။သတိအားဖြင့်ဘယ်နေရာမှာမဆိုရင်းရဲ့အလောင်းတော်ကပြစ်ချခံနိုင်တယ်အခုဖြစ်ဆိုလို့ရှိရင်တော့ပေါ့လေရန်ကုန်မှာမွေးဖွားတဲ့ပုဂ္ဂိုလ်များကတော့ကြိုတင်ပြီးတော့ပြောကြမှာပေါ့ရှင်ပြားတို့ကဟောတယ်အလောင်းတော်ပြစ်ချခံတဲ့နေရာမသိဘူးတပည့်တော်တို့ကသိတယ်ဗျာရန်ကုန်မှာမွေးရဆိုတော့တပည့်တော်တို့ကြံတော့သွားရမှာသိကြတယ်လို့တချို့ကပြောချင်းပြောမယ်အခုတော့ကြံတော့သွားရမယ်လို့လည်းကြိုတင်ပြီးတော့ပြီးထားတဲ့ပုဂ္ဂိုလ်တွေကြိုတင်ပြီးခမန်းထားတဲ့ပုဂ္ဂိုလ်တွေလည်းလွတ်တော်ကုန်ကြပြီနော်ဒီတော့အလောင်းတော်ဘယ်နေရာပြစ်ချခံရမယ်ဆိုတာလည်းမိမိတို့မသိနိုင်ဘူးဂတိပင်လုံးပြည့်နာဘယ်ဘဝကိုလာရောက်ရမယ်ဘယ်ဂတိကိုတွားရမယ်ဆိုတာကိုလည်းကြိုပြီးတော့မသိနိုင်ဘူးတတဝရီအသိဆုံးပြီးသွားရင်ဒီဂတိတစ်ခုကိုပဲတွားရတယ်လို့ဒီလိုကန့်သက်ချက်မရှိဘူးဥပမာဆိုတော့လူပုဂ္ဂိုလ်တရားလူတွေသိသွားလို့ရှိရင်လူပဲပြန်ဖြစ်တယ်လို့ဒီလိုအတိအကျကန့်သက်ချက်မရှိဘူးလူသိလို့ရှိရင်လူလည်းပြန်ဖြစ်နိုင်တယ်လို့နတ်လည်းဖြစ်နိုင်တယ်ငရဲလည်းကျတော့နိုင်တယ်ဒိဋ္ဌာန်လည်းဖြစ်နိုင်တယ်သိတာလည်းဖြစ်နိုင်တယ်ဂတိ၅မျိုးမှာတစ်မျိုးမျိုးဖြစ်နိုင်တယ်။နတ်တွေသိရောလို့ရှိရင်နတ်ပဲပြန်ဖြစ်တယ်လို့ဒီလိုကန့်သက်ချက်လည်းမရှိဘူး။နတ်တွေဟောတဲ့သိနတ်တွေသိလုံပြီးတော့နတ်ပြန်ဖြစ်တဲ့လူလည်းရှိမယ်။လူပြန်ဖြစ်လူဖြစ်လာတဲ့ပုဂ္ဂိုလ်လည်းရှိမယ်သတိအားဖြင့်။တတဝရီသိဆုံးပြီးတဲ့အခါမှာငရဲတိဋ္ဌာန်တိတ်တာလူနတ်လို့ခေါ်တဲ့ဂတိ၅ပါးမှာတစ်ခုခုလာရောက်ရမှာဖြစ်တဲ့အတွက်ကြောင့်မိမိသိဆုံးတဲ့အခါမှာဘယ်ဂတိကိုလာရောက်ရမယ်ဆိုတာလည်းကြိုတင်ပြီးတော့မသိနိုင်ကြဘူး။မသိခြင်း၅ပါးနဲ့အသက်ရှင်နေရတဲ့ဒီပါလောကသမိတ္တရှိလောက၌ ဤဒီပင်စအသက်အနာချိန်အခါနှင့်ဆွမ်းရလာကြည့်စသောဤငါမျိုးတို့ကိုအာဏိမိတ်တာဤကြောင့်နမိတ်အတိတ်လက္ခဏာတုံတရားမရှိတာကုန်ဤဖြစ်၏နန္ဒာယရေဘလူနီးနမမတိအမတိနိုင်ကြလေကုန်တည်အရှင်သမီးရဲ့ဖြေဆိုချက်မှာကာလမောဟနသာနာမိသံသောကာလောနသိတတိတသမအာဘုဒ္ဓဝါဗိက္ခာမိမာမံကာလောဥပိစ္ဆကာငါဒီတရားနဲ့အချင်းကိုမသိနိုင်တဲ့အတွက်ကြောင့်လောကီအာယုကမဂုချမ်းသာတွေကိုမခံစားတော့ဘင်းနဲ့ယဟန်တရားပေါင်းများအထက်နေရပါတယ်လို့ဆိုထားတော့လူရဲ့တက်ခံမမမူတည်ပြီးတော့အာယုချက်တွေကွဲပြားသွားကြတယ်ဒါကနှစ်သမီးရဲ့အာယုချက်နဲ့အရှင်သမီးရဲ့အာယုချက်ကိုနိုင်ရှင်ပြီးတော့ကြည့်ရင်သိနိုင်တယ်နတ်သမီးရဲ့အင်ကျက်ကတော့မတေခင်ချိန်ကာလလေးအတွင်းမှာလုတ်တဲ့လုတ်ရမယ်အလုတ်ဒီလောကီအာယံကာမဂုဏ်ချမ်းသာခံစားတဲ့အလုတ်လို့ခံယူထားပါတယ်။အရှင်သမီးကြီးကတော့မတေခင်ချိန်ကာလလေးအတွင်းမှာလုတ်ရမယ်အလုတ်ဒီဝိပဿနာအလုတ်အားထုတ်တဲ့အလုတ်လို့ခံယူထားပါတယ်။ခံယူချက်ချင်းမတူညီကြပါဘူး။တနည်းတရားမှာပဲဆိုတော့အာလုံသိကြတယ်။အချိန်မရွေးပြေးသွားနိုင်တယ်ဆိုတာလည်းသိကြတယ်။ဒီရည်ရည်ဒီလိုနဲ့တခိုင်ရင်းမတူတော့ခိုင်ယူချက်တွေကွာပါကြ။ကာမတခိုင်ကိလေသာတခိုင်အားကောင်းတဲ့ပုဂ္ဂိုလ်များကတော့မတည်ခင်ကာလမှာအာယုကာမဂုဏ်ခံစားမှုဒီဘဝရဲ့အနှစ်သာရလို့ခံယူထားကြတယ်။ဒီကာမတခိုင်ပါရမီတခိုင်အားကောင်းတဲ့ပုဂ္ဂိုလ်များကတော့မတည်ခင်ချိန်ကာလမှာလုပ်ရမယ့်အလုပ်ဒီယန္တရားပေါင်းများအားထုတ်တဲ့အလုပ်ဒါနသီလသမထနဲ့ဇဘဝိပဿနာအလုပ်အားထုတ်တဲ့အလုပ်လို့ခံယူထားကြတယ်။ဒီကနတ်သမီးရဲ့ခံယူချက်နတ်သမီးရဲ့ခံယူချက်မျိုးရှိတဲ့လူသားတွေလည်းအများကြီးရှိကြပါတယ်အများကြီးဆိုရတဲ့အများဆုံးရှိကြပါတယ်တခါတော့ကဦးသိရဲ့လူဘဝကတငယ်ချင်းတယောက်ကိုတရားအားထုတ်ဖို့တိုက်တွန်းမှုတယ်ဒီကမှဝင်ပြီးအားထုတ်မှအိမ်မှာလည်းပဲစိတ်ကြိုးပြီးတော့တည်တံ့ဆိုင်မှမဟုတ်ပါဘူးတွားရင်လာရင်လုံရင်ကန်ရင်နေရင်ဆိုင်ရင်စာရင်တောင်ရင်ကြောင်းရင်ဆုံရင်လည်းပဲတတိပညာထည့်ပြီးတော့အလုပ်လုပ်သွားရင်တရားအားထုတ်လို့ဖြစ်ပါတယ်။မိမိရဲ့အလုပ်မပြတ်တဲ့နဲ့တရားအားထုတ်လို့ဖြစ်ပါတယ်ဆိုတဲ့အကြောင်းကိုအားထုတ်ကအားထုတ်နည်းနဲ့တကွာသူ့ကိုပြောပြ။အဲဒီလိုပြောကြတာသင်္ကေတဖြစ်တဲ့ပုဂ္ဂိုလ်ကဘာပြန်ပြောတယ်လဲဆိုရင်ဦးဇင်းမယားတတိတော်တရားအားမထုတ်ပြရသင်နဲ့ဦး။ဘာဖြစ်လို့လဲတတိယတရားအားထုတ်လိုက်ရင်လောကီအာယံကာမဂုဏ်ချမ်းသာတွေခံစားခြင်းနဲ့စိတ်ပျောက်သွားလိမ့်မယ်။တတိယကအခုမှအသက်အငယ်လေးရှိသေးတာ။လောကီအာယံကာမဂုဏ်ခံစားခြင်းနဲ့စိတ်တွေပျောက်သွားလို့မဖြစ်ဘူးဗျာ။ညခဲ့တဲ့ဥပဝါဒီညတဲ့အခိုက်မှာမိမှန်လေးတယောက်တော့အနည်းဆုံးယူသွားပြစီဦးတဲ့။သူကပြန်ပြောတယ်အနည်းဆုံးတော့ယူသွားပြတယောက်တော့အနည်းဆုံးယူသွားပြတယ်လို့ဆိုတော့သူကြည့်ရတာတယောက်မကယူခြင်းကုန်ပေါ်တယ်နော်ဒီတော့နတ်သမီးကလည်းခံပြည့်ရှိတဲ့ပုံပေါ်ရာလောကမှာအများဆုံးပါပဲအရှင်သမီးကြီးတို့ခံပြည့်ရှိတဲ့ပုံပေါ်ရာကတော့ခံပြည့်ရှိတဲ့အတိုင်းလည်းပဲလက်တွေအကောင်းကျယ်ဖော်ပြီးတော့အလုံးလုံးဖြစ်တဲ့ပုံပေါ်ရာကတော့အမတန်ကိုလဲပါလှပါတယ်နတ်သမီးကတော့ခံပြည့်ရှိတဲ့ပုံပေါ်ရာကရန်တရားပေါင်းများအားထုတ်တဲ့ဝိပဿနာလို့အားထုတ်တဲ့ကုသိုလ်ကောင်းမှုတွေပြုတယ်ဆိုတာနောက်တမလွန်ဘဝကြမှာအကျိုးရတဲ့အလုံးနောက်တမလွန်ဘဝကြမှာပဲအကျိုးခံစားရတဲ့အလုံးလို့ခံယူထားကြတယ်လောကီအာယုကာမဂုဏ်ချမ်းသာခံစားတဲ့အလုံးကမှဒီဘဝမှာချက်ချင်းနဲ့အကျိုးခံစားရတဲ့အလုံးလို့အဲ့ဒီယူဆထားကြအဲ့ဒီအချင်းအဲ့ဒီအယူဆမှားရတဲ့အကြောင်းကိုအရှင်သမီးကြီးကနတ်သမီးကိုပြန်ပြောတဲ့အချက်ကိုအခြေခံပြီးတော့အနေနဲ့အာယုံရှိကြည့်ရအောင်။ဂာရိကာကာမဘဟုဒုက္ခဘဟုပါယတာအာရိနဘောဣသတိယော။ကာမလောကီအာယုံကာမဂုဏ်ချမ်းသာတို့သည်ဂာရိကာအချိန်ယူပြီမှအကျိုးရတဲ့ဖြင့်ဂာရိကာတရားတို့ကလည်းဒီဂာရိကာအကျိုးရဖို့အတွက်အချိန်ဆန်းရတဲ့ဖြင့်ဂာရိကာတရားတို့ကလည်းဒီ ဘဟုဒုက္ခသိရင်ချင်းငါသာညာကြလာပါပြီဘဟုပါယနာပင်မင်းချင်းငါသာညာကြလာပါပြီအဲ့ဒါဤလောကီအာယံကာမဂုဏ်ချမ်းသာတို့၌အာဒီနဝအဖြစ်ဒီပြောညာကြလာပါပြီအဂါဟိကောအယံသမောအယံသမောဤလောကုတ္တရာတရားကမှာအဂါဟိကောအချိန်မဆိုင်တဲ့ချက်ချက်နဲ့အကျိုးရတဲ့အတွက်ကြောင့်အဂါဟိကတရားသီလာလျင်အာဒီစံသမတွေဖြစ်ပါ၏တတိနာဂိယယကာမဂုဏ်ချမ်းသာ၏ဆိုတာကကာလိကတရား၏လောကုတ္တရာတရားကမှအကာလိကတရားတရားကုံတော်6ပါးထဲမှာအကာလိကောဆိုတဲ့ဂုဏ်တော်လေးတစ်ခုပါတယ်အကာလိကောဆိုတာအချိန်မဆိုင်မနဲ့အကျိုးရတဲ့တရားလို့အဓိပ္ပာယ်ရပါတယ်။နောက်ဆုံးတရားတရားတွေဆိုတာကအချိန်မဆိုင်မနဲ့ချက်ချင်းနဲ့အကျိုးရတဲ့တရားတွေပါ။အဓိကအားဖြင့်တော့မတရားပါ။မဆိုင်မိမိရဲ့တန်တာမှာဖြစ်ပြီးဆိုရင်မဆိုင်ရဲ့အားမဲ့မှာပုံသိချက်ချင်းဖြစ်ပါတယ်။မဆိုင်နဲ့ပုံသိချားမှာတခြားစိတ်တွေချားနေတဲ့အချိန်ဆိုင်နေတဲ့တခြားစိတ်တွေတခုနှစ်ခုသတ်ပြီးဖြစ်ပြီးတော့အချိန်ချားနေတယ်ဆိုတာမရှိဘူးမက်ဆေ့ချက်တန်နဲ့တိုင်းနဲ့ပုံစိတ်ချက်ချင်းဖြစ်တယ်မက်ဆေ့ဒီပုံစိတ်ပြီးလို့အကျိုးချက်ချင်းပေးတယ်ပုံစိတ်ပြီးလို့အကျိုးကိုရတော့ဘာဖြစ်တယ်လဲလို့ဆိုတော့ပုံစိတ်ကိုရတော့ဘယ်တော့မှမပြည့်စည်နိုင်တဲ့ချမ်းသာကချမ်းသာထဲမှာအကောင်းဆုံးဖြစ်တဲ့အတူမရှိသောချမ်းသာအဲ့ဒီမရှိတော့ရည်အင်းမှုဘာမှမပြည့်စည်နိုင်တဲ့နိဗ္ဗာန်ချမ်းသာကိုခံစားကြရမှာပဲ။ဒီတော့မေတ္တရာကအချိန်မဆိုင်မဲ့အကျဉ်းကြတဲ့အကာလိကတရားလို့ဆိုပေမဲ့အဲ့ဒီမက်ဆေ့ဆိုတာကလည်းနေရင်ထိုင်ရင်းနဲ့အလိုလျောက်ကြတာမဟုတ်ဘူး။ဝိပဿနာစိတ်ရဲ့အားမဲ့မှာဖြစ်ပြီးတော့ရတာ။ဝိပဿနာစိတ်မရှိဘဲနဲ့မက်ဆေ့ကဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူး။မက်ဆေ့ကိုရဖို့တဲ့တကယ်တမ်းအလုပ်လုပ်ရမှာကဝိပဿနာအလုပ်ကိုလုပ်ရမှာပဲ။ဒါကြောင့်ဝိပဿနာတရားဒီလည်းပဲအချိန်မဆိုင်ကျုပ်ပဲတဲ့မက်ဆေ့ကိုဖြစ်စေနိုင်တဲ့အတွက်ကြောင့်ဝိပဿနာတရားဒီလည်းအကာလိကတရားပါပဲဝိပဿနာလို့ကိုအထုံနေတဲ့ပုဂ္ဂိုလ်များဟာအကာလိကအလုပ်ကိုလုပ်နေကြတာအချိန်မဆိုင်အကျိုးရမယ့်အလုပ်ချက်ချင်းနဲ့အကျိုးရမယ့်အလုပ်ကိုလုပ်နေကြတာပါပဲဝိပဿနာစိတ်အားကောင်းနေတဲ့ပုဂ္ဂိုလ်ဟာတတိမေလျော်နေလို့အမှတ်တည်လွှတ်ထားတယ်ပဲသာဟုဝိပဿနာချမ်းသာကိုခံစားခြင်းနဲ့ဆိုရင်မိမိရဲ့စိတ်ကလေးကိုခန္ဓာကိုပို့လိုက်တာနဲ့မိမိရဲ့တတိပညာလေးကိုခန္ဓာမှာပို့လိုက်တာနဲ့ချက်ချင်းပဲဝိပဿနာချမ်းသာဟာထင်ရှားလာတယ်ဝိပဿနာဆိုတာကလည်းချမ်းသာတစ်မျိုးပါပဲလောကီအာယံကာမဂုဏ်တွေတာချမ်းသာလို့ခင်မိကြတယ်အာယံကာမဂုဏ်တွေတာချမ်းသာမဟုတ်ပါဝိပဿနာဒီလည်းချမ်းသာပါပဲလောကီမှာရှိသည့်နာချမ်းသာတွေကိုတရားတရားသိလိုက်ရင်တရောကလုံးမှာချမ်းသာလို့ခုနှစ်မျိုးပဲရှိတယ်။လူကာမဂုဏ်ချမ်းသာ၊နတ်ကာမဂုဏ်ချမ်းသာ၊သံချမ်းသာ၊ဝိပဿနာချမ်းသာ၊မေချမ်းသာ၊ဖူချမ်းသာ၊နိဗ္ဗာန်ချမ်းသာလို့ချမ်းသာခုနှစ်မျိုးရှိတယ်။အဲ့ဒီချမ်းသာခုနှစ်မျိုးထဲမှာဝိပဿနာချမ်းသာဒီသံသံချမ်းသာထက်လည်းမြတ်တယ်၊နတ်ကာမဂုဏ်ချမ်းသာထက်လည်းမြတ်တယ်ဒီရတနာခဏမှာလူကမကုံချမ်းသာတဲ့နတ်ကမကုံချမ်းသာကပုံပြီးတော့အသိဉာဏ်နဲ့ပုံပြီးတော့ချမ်းသာတယ်နတ်ကမကုံချမ်းသာတဲ့သံချမ်းသာသံချမ်းသာတဲ့ဝိပဿနာချမ်းသာဝိပဿနာချမ်းသာတဲ့မေချမ်းသာမေချမ်းသာတဲ့ဖူချမ်းသာဖူချမ်းသာတဲ့နိဗ္ဗာန်ချမ်းသာနောက်နောက်ချမ်းသာပြီးဖြစ်ဖြစ်ချမ်းသာတဲ့ပုံပြီးတော့အသိဉာဏ်နဲ့ပုံပြီးတော့ချမ်းသာတယ်ဒီတော့ဝိပဿနာချမ်းသာပြီးသံချမ်းသာနတ်ကမကုံချမ်းသာတဲ့တောင်မှအသိဉာဏ်လေးတဲ့အာလွန်လေးတဲ့ဆိုရင်လူရဲ့ကာမဂုဏ်ထက်ဆိုရင်တော့အသာကောင်းများစွာတာလွန်ပါလေ။ဝိပဿနာအလုပ်ကိုတကယ်ပေါက်ပေါက်ရောက်ရအထုပ်မှုရဲ့ပုံကိုယ်တိုင်းဝိပဿနာစိတ်ကလေးဝိပဿနာဉာဏ်ကလေးမိမိရဲ့တန်တမာဖြစ်နေရတာဘလောက်ချမ်းသာတယ်ဘလောက်ရတာရှိတယ်ဆိုတာကိုကိုယ်တိုင်သိကြပါလေ။ဒီတော့ဝိပဿနာချမ်းသာကိုရယူခွင့်ရနေတဲ့ဘုရားသာနာတော်ကြီးနဲ့တွေ့ကြုံနေပါနဲ့ခင်ဗျာ။နာဂမဂုံချမ်းသာနယ်လည်းပဲနိုင်ရှင်နိုင်ရှင်သံချမ်းသာနယ်ပဲနိုင်ရှင်နိုင်ရှင်ဘေချမ်းသာနယ်ပဲနိုင်ရှင်နိုင်ရှင်အောက်ဆုံးချမ်းသာအငြင်းဆုံးချမ်းသာဖြစ်နေတဲ့ဗာမဟုတ်တဲ့ဒီလောကီလူကာမဂုံချမ်းသာလေးကိုပဲအထင်ကြီးပြီးတော့အာသာငန်းဆွဲလက်နေမယ်မဆုံးနိုင်မလွတ်မဆုံးနိုင်မဆုံးနိုင်လည်းဆောက်ကန်ချကြမယ်ဆိုရင်တော့ သတိညာနဲ့ရကျောက်သွားလိမ့်မယ်။ဒါကြောင့်ဝိပဿနာချမ်းသာဆိုတာအခုခံစားခြင်းအခုချက်ချင်းခံစားလို့ရတဲ့ချမ်းသာအကာလိကချမ်းသာ။လောကီအရင်ကာမဂုဏ်ချမ်းသာပြီဆိုတာကတော့ကာလိကချမ်းသာ။အကာလိကကအချိန်မဆိုင်တဲ့အကျိုးရတယ်ဆိုတော့ကာလိကကတော့အချိန်ဆိုင်မှအကျိုးရ။အချိန်ပေါက်မှအကျိုးရတယ်။ဟုတ်တယ်ဗောလောကီယံကာမဂုဏ်ချမ်းသာရင်အခုခံစားခြင်းအခုချက်ချင်းနဲ့ခံစားလို့ရတယ်မှမရှိပဲခံစားခြင်းနဲ့စိတ်ဖြစ်လိုက်တဲ့တိုင်းနဲ့တည်းအလိုလျောက်ခံစားရတယ်ဆိုတာမရှိဘူးဆိုတော့အခုထိုင်နေမှတည်းနဲ့တစ်ချင်းတစ်ခုနားထောင်ခြင်းနဲ့ဆိုတော့ကိုယ်ကတစ်ချင်းနားထောင်နေတယ်တစ်ချင်းနားထောင်ခြင်းလိုက်တာလို့တစ်ချင်းနားထောင်နေတဲ့စိတ်ကလေးဖြစ်တယ်နဲ့တစ်ချင်းကနားထဲမှာအလိုလျောက်ကြားမလာပါဘူးကျက်ဆက်ရှိရဘူးတွားရအောင်မယ်ကျက်ဆက်ကိုဒီမိကျိုးကိုတက်ရအောင်မယ်ကက်ဆက်ကိုထည့်ပြီးတော့ဖွင့်ရအောင်မယ်အဲ့ဒီခုနကခုနတော့နေနဲ့ခွေကလည်းအဲဒီရှိအောင်မှအဲဒီမရှိရင်အဲ့ဒီခွေပေါ်ပြီးတော့ဝယ်ရအောင်မယ်ဝယ်လို့တက်ကလည်းပတ်ဆံရှိရအောင်မယ်ပတ်ဆံရှိဖို့ရှာရအောင်မယ်တပ်ပြရချက်လောကီအာရုံကာမဂုဏ်ချမ်းသာဆိုတာခံစားခြင်းနဲ့စိတ်ဖြစ်တဲ့တိုင်းနဲ့ချက်ချင်းခံစားရတဲ့ချမ်းသာမဟုတ်ပါဘူးအချင်းယူရတဲ့ချမ်းသာအချင်းဆိုင်ရတဲ့ချမ်းသာပါဆိုတော့အရင်ကဥပမာပေးရရင်ကလေးငယ်တစ်ယောက်ကအိမ်အောင်ကြည့်ပြီးတော့အိမ်အောင်ချမ်းသာခံစားခြင်းလေဆိုလို့အဲ့ဒီစိတ်ကလေးဖြစ်တဲ့နဲ့ချက်ချင်းခံစားလို့မှမရပဲအသက်အရွယ်အချင်းလေးပြည့်စုံအောင်ငွေစည်းဥစ္စာအလုပ်အကိုင်းဆောက်ရခြင်းပြည့်စုံတဲ့အချိန်ကြီးရောက်အောင်အချိန်ကြီးစောင့်ရတယ်ကလေးဆိုတာအသာထားလိုက်ပါဦးအရင်ရောက်နေတဲ့ပုံပုံရင်းဖြစ်စေကမှအချိန်စောင့်ရပါတယ်အိမ်အောင်လည်းပြည့်ခြင်းနဲ့ပြည့်ရမယ့်အရွယ်ကလေးကြောက်နေသည်ရောက်လို့မကဘူးလွန်နေသည်ဒီအိမ်အောင်ပြောမှာပုံပုံကလည်းရှိနေတယ်မသမီးပါကလည်းသဘောတူပြီးသားဒါပေမဲ့လို့အိမ်အောင်ကြီးလို့မဖြစ်သေးဘူးအချိန်လေးစောင့်နေလိုက်ရတာအိမ်အောင်တစ်ခုထူထောင်နေတဲ့ငွေကြေးပမာဏအလောက်အကန့်စားတဲ့အနေထားနဲ့ပြည့်စုံအောင်အချိန်လေးစောင့်လိုက်ရတာတချို့ဆိုရင်ဒီထဲမှာအလောက်လုံးရင်းနဲ့တယ်မပြီးဘဲနဲ့ဒီပတ်မှာသွားပြီးတော့ပင်ပင်ပန်းပန်းအလုံးလုံးရင်းနဲ့မိမိခံစားခြင်းနဲ့ချမ်းသာအတွက်အချိန်စောင့်ရပါတယ်ပြီးတော့ကာမဂုဏ်ချမ်းသာဆိုတာကအချိန်ကြီးနဲ့အများကြီးရင်းနှီးပြီးမှအချိန်ဆိုင်မှရတဲ့ချမ်းသာမှုတို့ဘာမှမမောလောက်စရာမရှိပါဘူးအခုဓမ္မစာကျင်နဲ့ဆိုလို့ဘယ်တဲ့ခမင်းကအလိုလျောက်ကြောက်မလာဘူးဓမ္မစာကျင်နဲ့စိတ်ဖြစ်ဖြစ်ချင်းခမင်းကကြောက်မလာဘူးခက်ပြီးကြောက်ပြီးရတယ်ဖြစ်စေကောင်မှုခူးရခက်ရအောင်မယ်ခူးပြီးခက်ပြီးကြတော့လည်းလက်စင်ရအောင်မယ်သံခင်းနေစီတော့ရအောင်မယ်ပြီးတော့ဆန်းလုံးကြီးကျင်ရအောင်မယ်ယူရအောင်မယ်ခွင့်ရအောင်မယ်စသရချင်းအချိန်ကြီးအများကြီးစောင့်ရတယ်ခူးပြီးခပြီးတော့မှအချိန်စောင့်ရတယ်ခူးပြီးခပြီးအချိန်ခပြီးပြုံပြီးအချိန်ကိုရောက်ဖို့ဆိုတာကလည်းဆန်လို့ရှင်းချက်ပြရတော့ဝေရအောင်မယ်အဲ့ဒီလိုဝေနိုင်ဖို့တက်ကလည်းပတ်စံရှိရမယ်ပတ်စံရှိဖို့ပတ်စံရှာရအောင်မယ်ထမင်းလိုက်တဲ့လို့စားဖို့အတွက်ဒီထမင်းစားတယ်ဆိုတာလည်းဒါတာယာတဲ့စိတ်နဲ့စားရင်ဒါလည်းကာမဂုဏ်ချမ်းသာခံစားရပါပဲကာမဂုဏ်ဆိုတာကအစင်းအတန်အနတ်အရသာအထီးထွေးလို့၅မျိုးရှိပါတယ်အများကြီးကတော့ကာမဂုဏ်လို့ဆိုလိုက်ရင်တစ်ခုခုပဲတော့ပြီးတော့မြင်တတ်ကြ။ပြီးတော့သမန္တိရောကာမဂုဏ်လေးခံစားဖို့အတွက်ကိုအချိန်ကြီးအများကြီးယူရတယ်။အချိန်ကြီးအများကြီးစောင့်ရတယ်။တခြားတစ်ခါတော့ခံစားပြအာယုကာမဂုဏ်တွေနဲ့ချက်ချင်းပြီးတော့တိကြတော့ပြီးတော့လောကီအာယုကာမဂုဏ်ချမ်းသာတွေဆိုတာအချိန်စောင့်မှအကျိုးရတဲ့အတွက်ကြောင့်ကာလိကတရားတွေပါဘာမှအနှစ်သာရမရှိပါဘူး။တဏှာရဲ့ကာလိကအကာလိကအခွဲကတော့သိခြင်းတရားကိုလွန်မြောက်နိုင်တဲ့ချမ်းသာကိုအကာလိကချမ်းသာသိခြင်းတရားကိုမလွန်မြောက်နိုင်တဲ့ချမ်းသာကိုကာလိကချမ်းသာလို့ခေါ်ပါတယ်လောကီယံကံကိုချမ်းသာတယ်ဟာသိခြင်းတရားကိုမလွန်မြောက်နိုင်တဲ့ချမ်းသာတွေပဲဒါနသီလသမထဝိပဿနာမပါဘဲနဲ့ကာမဂုဏ်အယုံခံစားမှုတတ်တတ်နဲ့သိခြင်းတရားကလွန်မြောက်သွားတယ်ဆိုတာမရှိပါဘူးဒီကိစ္စကလွန်မြောက်တယ်ဆိုတာကတော့နိဗ္ဗာန်ကိုမျက်မှောက်ပြုတာကိုပြောတာပါဒီတော့အာယံကံကံခံစားမှုနဲ့ဒီကိစ္စကိုမလွန်မြောက်နိုင်တဲ့အပြင်အာယံကံကံဒီမှာဆင်းရဲတဲ့စိတ်နဲ့ပြေရောမယ်ဆိုရင်အပယ်လေးပါးကိုတောင်မှကြောက်ရွံ့နိုင်ပါသေးတယ်အာယံကံကံဒီကိုရှာဖွေတဲ့နေရာမှာမကောင်းမှုဒုစရိုက်ဒီပြုလုပ်ခဲ့မယ်မတရားတဲ့အတ္တမောညာမှုဒီပြုလုပ်ခဲ့မယ်ဆိုရင်တော့အဲ့ဒီအမှုတွေအတွက်အပယ်လေးပါးမှာဒုက္ခအကျိုးတွေဆက်ကြရမှာပါပဲ။ဒီတော့အယုံကံကံခံစားမှုမှာတည်ခြင်းတရားကိုမလွန်မြောက်နိုင်တဲ့ချမ်းသာပဲ။ဝိပဿနာချမ်းသာမဲ့ဖို့ချမ်းသာဆိုတာကတော့တည်ခြင်းတရားကိုလွန်မြောက်နိုင်တဲ့ချမ်းသာ။အရဟံနဲ့အရဟံကိုရောက်ပြီးတော့ယန္တာဖြစ်တော်မူခြင်းတော့ဒီတဘောကပဲသိရတော့မယ်။နောက်ဘဝ
ဘဝအပြည့်ထပ်ပြီးတော့မဖြစ်တော့တဲ့အတွက်ကြောင့်သင်္ကေတရားကနေအပြီးတိုင်ကြောင်းရောက်သွားပြီဘယ်တော့မှမသိရတော့သောတာပန်ပုဂ္ဂိုလ်တို့တတ်ရှိတဲ့အောက်အရိယာပုဂ္ဂိုလ်ဆိုရင်တော့အရိယာပုဂ္ဂိုလ်ပင်ဖြစ်စေကောင်းဘဝတည်တည်ထပ်ဖြစ်ဥမ္မာမို့လို့သူတို့လည်းပဲသင်္ကေတရားကိုမလွန်မြောက်ကြသည်ဟုသို့တော်လည်းပဲအရိယာပုဂ္ဂိုလ်များတဲ့တော့တရားနဲ့ဘဝအပိုင်းခြားကန့်သက်ရှိသွားပြီဖြစ်တဲ့အတွက်ကြောင့်သူတို့ကိုမသိတော့မဲ့ပုဂ္ဂိုလ်လို့ပဲထုံနိုင်ပါတယ်ဒီတော့မက်ဆေ့ချ်မှာဒီဒီများကလောလောနေမှာဆိုတော့မက်ဆေ့ချ်ပို့ကလည်းဝိပဿနာရှိရှိမှဖြစ်နေတာဆိုတော့ဝိပဿနာအလုပ်ကိုလုပ်နေခြင်းဒီ level တည်ခြင်းတရားကိုလောလောနိုင်တဲ့အလုပ်ကိုလုပ်နေခြင်းပါပဲဝိပဿနာချမ်းသာဒီ level အကာလိကချမ်းသာပါပဲနောက်တနည်းအားဖြင့် level တည်ခြင်းဆိုတာပျက်စီးခြင်းပါပဲနောက်ဒီအာရုံကမ္မဝင်ချမ်းသာရည်ဆိုတာကပျက်စီးသွားမဲ့ချမ်းသာရည်လောကဓာတ်ချမ်းသာတွေကတော့ဘယ်တော့မှမပြည့်စုံနိုင်တဲ့ချမ်းသာတခါဆရာတဲ့အာယုဂမကမှာအငြင်းစီတက်ပြီးတော့ထာဝရတည်ငြိမ်နေရဲဆိုတာမရှိဘူးတခါခံစားပြီးတော့ကုံလာတယ်ကုံလာတဲ့ကြောင့်နတ်ကခံစားမှုတွေရှာဖွေရတယ်မက်ဆိတ်ကအကြည့်ဖြစ်ပြီးတော့ရင်တောတာမဖြစ်ပြီးတဲ့ပုဂ္ဂိုလ်ကတောတာမဖြစ်ကနေကြောကြသွားလို့တောတာတတိမက်ကိုဖြစ်အောင်ထပ်ကျင့်ရတယ်ဆိုတာမရှိဘူးဒါကြောင့်မတရားဖွေတဲ့နိဗ္ဗာန်တရားနဲ့ဒီဘယ်တော့မှမကုံပြတ်နိုင်တဲ့ချမ်းသာပဲဒီကကုန်ပြတ်သွားမယ်ချမ်းသာကုန်ပြတ်သွားမယ်ချမ်းသာရဲ့အတွက်အလုံးလုံးနေရတာဟာမှအနှစ်သာရမရှိဘူးမကုန်ပြတ်မဲ့ချမ်းသာအတွက်အလုံးလုံးနေရဒါသာအနှစ်သာရပဲလို့အဲ့ဒီသဘောပေါက်ကြမယ်ဆိုရင်မသိခင်မှာဘာလို့ကြမလဲဆိုတဲ့နေကုန်အတွက်ထိထွက်လာနိုင်တာပါပဲအတ္တနာမိမိကိုယ်တိုင်ကမရဏဓမ္မောတရားခြင်းသဘောရှိပါလျက်ဝါကုံကြရခြင်းသဘောရှိပါလျက်မရဏဓမ္မာဤဝါကုံကြရမယ်သဘောကိုယ်တိုင်လည်းဝါတည်ရရှိတဲ့သဘောကိုယ်တိုင်လည်းပရိဧတိရှာမိနေကြတဲ့ဆိုရင်အယံဤရှာမိခြင်းဒီအနာရိယပရိယေသနာမမြတ်သောရှာမိခြင်းဖြစ်ပါ၏အရဏမိမိကိုယ်တိုင်ကမရဏဓမ္မောတရားရင်းသဘောရှိပါသော်လည်းပဲဝါကုံကြရမယ်သဘောရှိပါသော်လည်းပဲအမတန်ဓမ္မသင်ခြင်းကင်းတဲ့တရားကိုအမတန်ဓမ္မကုံကြတော်ခြင်းမရှိတဲ့သဘောတရားကိုပရိယေတ္တိရှာမိကြမယ်ဆိုရင်တော့အရင်ရှာမိခြင်းဒီအရိယပရိယေတနာတည်ခြင်းတရားမှလွန်မြောက်နိုင်တဲ့အတွက်ကြောင့်မြတ်သောရှာမိခြင်းဒီသာလျှင်ဟောဒီစဉ်စက်မတွေ့ဖြစ်နိုင်ပါပြီတတိအပ္ပမယမနုဿာနဟိနယနံဒုဗောရိသောသရိယာသိတတိသောဝါနတ္တိမစ္ဆုဒ္ဓနာဂမောဒေဂဝေသိတ္တ၄ပါးချက်သားချက်သမီးတို့မနုဿာနံသူတို့ဤအာယုအသက်ဒီအပံတူတောင်းနပါပေ၏ဒုရရိယအသက်ဟာအင်မတန်တူတောင်းနေဒုရရိယအသက်တူတောင်းတဲ့အကြောင်းကိုပေါ်ပြီးတော့ဒိဋ္ဌိလေးနဲ့အောင်ဆုံးပြီးတော့မြတ်စွာဘုရားကအရကဆရာကြီးရဲ့သုံးပါးကိုနမူနာပြပြီးတော့သုံးပါးတည်းတယ်။တခါတော့ကအရကကိုခေါ်တဲ့ဆရာကြီးတယောက်ရှိ။သူကမိမိရဲ့တပည့်ရာတော်ညာစွာကိုမကြာခဏသုံးပါးလေးရှိတယ်။တပည့်တို့လူတွေရဲ့အသက်ဟာအင်မတန်တူတောင်းနေ။အသက်ရှင်သန်နေရညာတော့လည်းအင်မတန်ပြင်းပန်းစေရတယ်။ဒါကညာနဲ့ရှင်မြင်ပြီးတော့မသေးခင်ရှင်ကာလလေးအတွက်မှာကုသိုလ်ကောင်းမှုကိုပြုပါ။မြတ်သောအကျင့်ကိုပြင်ပါအဲ့ဒီမိသားစုနဲ့သုံးမှတ်ပြီးရှိလူတန်တန်ဆိုတဲ့အကြောင်းလည်းပဲဥပမာ9မျိုးနဲ့သုံးမှတ်ပြီးရှိတယ်။အနုဒနံဇီဝိတံဥဒ္ဒဝဗိဓုပမံလူသားရဲ့အသက်ဟာစီးနေမောင်းနဲ့တူတယ်။မြတ်ချောင်းမှာတင်းနေတဲ့စီးနေမောင်းဟာကြာရှည်စွာတည်တတ်ခြင်းမရှိဘူး။နေရာကြီးထွက်လာတဲ့နဲ့တိုင်းနဲ့ဆက်ပဲစီးနေဟာကွဲပြောက်သွားရ။အဲ့ဒီလိုပဲလူသားရဲ့အသက်ဟာအင်မတန်တူတောင်းနေအနုဒနဇီဝိတံဥဒ္ဒကပုဂ္ဂုလူပမံလူသားရဲ့အသက်ဟာရေဖွက်ကလေးနဲ့လည်းတူတယ်။ရေမမမိုးရွာချလိုက်တဲ့အခါမိုးရေရှိမှန်းတဲ့နေရာမှာရေဖွက်ကလေးတွေထလာတယ်။အဲ့ဒီရေဖွက်ကလေးဟာထထချင်းချက်ချင်းပဲကွဲပြောက်သွားရတယ်။ကြာမြင့်ဆိုမတည်ဘူး။အဲ့ဒီအခါလူသားရဲ့အသက်ဟာလည်းအင်မတန်တူတောင်းလာပါတယ်။မနုဒနဇီဝိတံဥဒ္ဒကေတံဒရာစုပမံလူသားရဲ့အသက်ဟာရေပေါ်မှာတုန်းနဲ့ရေးထားတဲ့အရေးကြောင်းလေးနဲ့လည်းတူတယ်။ရေပေါ်မှာသုံးချောင်းလေးတစ်ချောင်းနဲ့မြင်းညာလေးတစ်ခုရေးလိုက်မယ်ဒါမှမဟုတ်သလုံးလေးတစ်လုံးရေးလိုက်မယ်ဆိုရင်အဲ့ဒီမြင်းညာအဲ့ဒီသလုံးဟာကြာကြာမတိတမနဲ့ချက်ချင်းပဲကွဲပြောက်သွားရတယ်။အဲ့ဒီလိုတော့လူသားရဲ့အသက်ဟာလည်းအင်မတန်တူတောင်းပါလေ
Manavana, Zimidan, Nati, Pavati, Bama. Do I ever, Tomoga, season Nare, Nizina, never today? Tomogani, say Hongan on a season Nare, Shia. Now, Baroma, Matian, she will wet out of season Bagalu, do I ever Hale Amatan to Domari? Manavana, Zimidan, Kila, painted Bama. Do I ever, the two women today? လူတယောက်တရွေးဆုံးမဲဆိုတော့တရွေးထဲမှာရှိတဲ့တရွေးကိုရှာချမ်းမှသူ့လိုက်တယ်သူ့ပြီးတော့ထွေးလိုက်တယ်တရွေးကိုသူ့လိုက်တဲ့အချိန်သူ့ပြီးတော့တရွေးထွေးလိုက်တဲ့အချိန်ဟာဘာမှမကြဘူးအဲ့ဒီလိုပဲလူသားတွေရဲ့အသက်ဟာလည်းပဲအမတန်တူတောင်းလာပါတယ်မနုဿာဏဇီဝိတံမာပပိတုပမံလူသားတွေရဲ့အသက်ဟာအသားတင်နေလေတူတယ်တနေ့တော့အပူပေးထားတဲ့တန်အိုးကြီးရဲ့မှာအသားတောင်းကြတဲ့တောင်ပြစ်ချလိုက်မယ်
အဲ့ဒီလိုပဲလူသားတွေရဲ့အသက်ဟာအမတန်တူတောင်းလာပါလေမနောတဏ္ဍာရှိတံခောဝိသုပမံလူသားတွေရဲ့အသက်ဟာအသက်ခံရမယ်ဘာမှနဲ့လည်းတူတယ်ဘာမှတကံကိုတတ်တော့မယ်ဆိုပြီးတော့တာတယုံခေါ်သွားအဲ့ဒီနွားရဲ့ခြေလမ်းနဲ့ခြေလမ်းနဲ့ဟာတာတယုံနဲ့နီးလာတယ်ပေခြင်းတရားနဲ့နီးလာတယ်အပေခံရမှုနဲ့နီးနီးလာတယ်အဲ့ဒီလိုပါပဲလူသားတွေရဲ့အသက်ဟာလည်းအမတန်တူတောင်းလာပါလေအဲ့ဒီဥပမာခုနကနဲ့ဒိဋ္ဌံတူတဲ့အကြောင်းပြောပြီးတော့အဲ့ဒီလိုတက်ဒိဋ္ဌံတူတဲ့အကြောင်းကိုအများနဲ့ပြင်ကျင်ပြီးတော့တပည့်တို့ကုသိုလ်ကောင်းမှုကိုပြုကြပါမြတ်သောအကျင့်ကိုကျင့်ကြပါလို့အရကဆရာကြီးကသုံးမအမှန်ကတော့အဲ့ဒီသုံးမကိုမြတ်စွာဘုရားရှင်ကသုံးမကျင်တာပါပဲတော်တော်လည်းဒါကြောင့်သုံးမပဲနဲ့အရကဆရာကြီးသုံးမရတာကိုနမူနာပေးပြီးသုံးမတာဘာကြီးရကြလဲဆိုရင်မိမိရဲ့အဆုံးမပူပြီးတော့လင်းနဲ့စီကျင်လို့ပါဘယ်လိုလင်းနဲ့တော်ရလဲဆိုတော့လူတတန်ပူလာပါတယ်လို့ဆုံးမခဲ့တဲ့အရကဆရာကြီးတို့ခေတ္တကလူတတန်ဟာဘယ်လောက်ရှိတယ်လဲဆိုရင်အနှစ်6000ရှိတယ်ဒီကနေ့ခေတ္တနဲ့ကြည့်လိုက်ရင်တော့အနှစ်6000ဆိုတာအတတန်ရှိလိုက်တာကုန်ခဲလိုက်တာလို့ထင်စရာကြီးပါပဲအဲ့ဒီတော့အသက်ရှည်တဲ့ခင်မာတော်မှလူတတန်ဟာတူလိုက်တာလို့ပညာရှိသူတော်ကောင်းများသင်ခြင်းနှလုံးသွင်းပြီးတော့ကုသိုလ်ကောင်းမှုပြုခဲ့ကြသေးတယ်ဆိုရင်ခြေသားတို့ခြေသမီးတို့ဒီကနေ့လူတတန်မှလူတတန်တူလိုက်တာလို့ပို့ပြီးတော့သင်ခြင်းသက်နာပေါ့အသက်ရှင်နေရကြံတော့လဲချမ်းချမ်းသာသာတတ်တဲ့သာသာနဲ့ရှင်ရသလားဆိုတော့ဘဟုဒုက္ခဘဟုပါယတံသင်ရခြင်းသမဏေကသာများတယ်အသက်ရှင်ရတာပြန်မဆင်းရလိုက်တာလို့ပြောနေတဲ့အရကဆရာကြီးတို့ခက်တုံးလိုက်အနာရောဂါဖြစ်လို့ဘာပဲရှိတယ်လဲဆိုရင်ဆောက်လေးဝါအာဘာဒအေတုံရောဂါ6မျိုးပဲရှိဒိဋ္ဌံဥမ္မာတိကိစ္စာသိပါဒဥစ္စာရောပတ္တဝောဒိဋ္ဌံအေးရာယောဂဥမ္မာပူရာယောဂဒီကိစ္စာခမင်းခါရာယောဂသိပါဒရှင်ငတ်တာယောဂဥစ္စာရောရှင်ကြီးဆွင့်ကျင်တာယောဂပဒါဝခြင်းငယ်စွန့်ကျင်တာယောဂဒီကနေ့ခင်ဗျားနဲ့ကြည့်လိုက်တော့အဲ့ဒီ6မျိုးဟာယောဂလို့တောင်သတ်မှတ်เสียမဟုတ်ပါဘူးဘာမှမပြတ်ပေါက်လို့တဲ့6မျိုးကိုတော့မှနာယောဂလို့သတ်မှတ်ပြီးတော့အသက်ရှင်ရတာပြန်မှန်းသိရလိုက်တာလို့ငယ်ငယ်နှလုံးသားငယ်သိတဲ့ဆိုရင်ဒီကနေ့ခင်အနာယောဂတွေထူပြောလာတဲ့ခင်သာဝတိကြီးကျမ်းမှာရက်တဲ့ပင်မမမယုံကလှုပ်ရှားရတဲ့ခင်မှာအသက်ရှင်တန်နေရတာပင်မသိရလိုက်တာလို့ပို့ပြီးတော့နှလုံးသွင်းသိကြတာပေါ့ခြေသားခြေသမီးတို့ဒါကြောင့်မနုဿာဏံလူတို့ဤအာယုအသက်သည်အပကံနေပါလာပါ၏ပရိဒံတူတော်မှာပါ၏လဟုကံနှင်းညာလုံးလာပါ၏ဘုံဘောရီတော်အတိလိမ္မာညာပညာရှိတဲ့သူတော်ကောင်းပုဂ္ဂိုလ်သည်နံသူအသက်ကိုဟိလိယကဲ့ရဲ့ရှင်းချရာ၏အသက်ကိုကဲ့ရဲ့ရှင်းချရမည်ဆိုတာလူတတားတူတောင်းလိုက်တာအမတန်ကိုယ်ဝယ်လိုက်တာလို့အဲ့ဒီလိုညာနဲ့သင်ញင်ရမယ်လို့ဆိုလိုတာပါပဲ။သာတ္တကမွေးဖွားလာသောပုဂ္ဂိုလ်ကြီးအမရဏမတရားကြီးမြင်နေတတ်သည့်မရှိပါပဲ။မွေးဖွားလာတဲ့ပုဂ္ဂိုလ်မှန်ရင်တော့သိရမှာပဲမသိဘူးဆိုတာမရှိဘူး။မေတ္တုတာသိခြင်းတရားကြီးနာဂမောရှောင်းမလာမဲ့အချိန်ခါဒီတတ်သည့်မရှိပါပဲ။သိခြင်းတရားရှောင်းမလာမဲ့အချိန်ဆိုတာမရှိဘူး။အချိန်မရေသေးခြင်းတရားကရောက်လာနိုင်တယ်လူတရားဟာအချိန်မရေသေးဆုံးသွားနိုင်ဘာဖြစ်လို့လဲဆိုတော့လူရဲ့ခန္ဓာမှာသေခြင်းတရားကအများအားကပ်ပြီးတော့လိုက်ပါလာလို့ပဲလူသားတွေမျိုးပေါ်လာတဲ့အခါမှာ let me balave, Bama, Pomaba, who to that name, Yetine, Nianare, Apoda, Mabarava, Yetine, Maniare, Pagan, the Ajing, Apogado, and Lima, Bala, Jare, Eddie, Apoga, Lever, Apoga, Mugu, Gogo, Betty, Tatia, Melu, and Yet, a quick town in there, Apo Zube, let him at Nanet, Kangare, Duta Maha. Nini Tayame, Nia Lerumoma, Tanya Yi Webido, Amira Nagani, Tata Magua Laiba, Ladalu, Luraya, Kana Malaga, Dinaya, Tata Magua, Katido, Laiba, Lari, Diana Vidana, Murangala, Muri Tolara, Tila Jabo, Nidigani, Muri Tolara, Tolara Nara, Muri Utima, Nimongri, Bemongri, Kabido, Palare, ยีมงกัดบานาเรมูซอดามะชิยียีเดกะซอดาเรมูมานะนะเยไฉมมานีมงลีริกัดปาลาเอริโลเวอมีวันนองดิโลมียีเดกะนี่ถั่วละเรลูดาติมูซอมูเวลีริเยปอมาเลเวเตเจนเตียติมูซอมีมงลีริหากัดปิโลปาลาเรมามากัดนี่เยมีมงลีริแตมงลีริกะจีเนถักกะถักกะอะถะถะเตโจตอดุไลเมซินจองซินตอนไนมีเร ดูแลเนี่ยขันธ์มากัดปาละเนี่ยเตชินเตียสุดาเวเตชินเตียสุดาเนี่ยมีมงก็တော့มีมงแต่มงนี้ดีก็တော့เบลูนี้เนี่ยมาเตโจตုတ်ติเผชาติลูกไม่อยากอูขันธ์ญาณรู้สิเตชินเตียอยู่นาคามาจ้องมาละไหนเนี่ยสิมีหน้าที่ไม่ใช่บาบีณีลงนี้ถั่วละจี้ไล่ถั่วละเนี่ยณีลงนี้ตะยุ่ยเนี่ยตั้วนี่ล่ะเบ็ดกูตั้วนี่ตะเลยสุญ ထောက်ရတဲ့နေလုံးကြီးရေရှားပေါ်နေတာကွယ်ပြားမှုကဘယ်ဘယ်ရေရှားပြီးတော့တောင်းနေတယ်လို့မိဘရတဲ့တတ်တော်ရင်တတ်တော်ရင်ဟာလေတည်ခြင်းတရားစီဘုရဲ့ဥတီပြီးတော့တောင်းနေကြရတာပဲလူသားရင်းရှင်သားရင်းဟာတိမ်မက်နေတိမ်မက်အချင်းကိုစောင့်ပြီးတော့နေကြရတာပဲတိမ်မက်နေတိမ်မက်အချင်းကိုစောင့်ရင်းနဲ့ရုန်းကန်လှူရှားနေကြရတာပဲဒါကြောင့်အထံတရိမသေးခင်ချိန်ကာလလေးအတွင်း၌ ကိုယ်တိုင်လမ်းဌာနသီလသမထဥသောပုဂ္ဂိုလ်ကောင်းမှုကိုကတ္တရံပြုတဲ့မာဘိဓမ္မသရိယံဝိပဿနာဥသောမြတ်သောအကျင့်ကိုလည်းပဲသရိတံခြင်းသုံးရတာပါဘိအာတိတ္တလီသောဥထိန်မှာမီးလောင်နေသောပုဂ္ဂိုလ်ဒီမိရဲ့ကောင်းမှလောင်နေတဲ့မီးကိုလင်္ကန်ကနေတရားတကယ်ဆိုကောင်းမှမီးလောင်နေတဲ့ပုဂ္ဂိုလ်တဏှာကနေပြီးတော့မိသားလေးတစ်ခုနဲ့ပြည့်လိုက်လို့ကောင်းမှမီးလောင်နေတဲ့ပုဂ္ဂိုလ်ဟာ ဒီနည်းဘယ်သူဖြစ်လိုက်တာလဲဘယ်ရဲ့ဉာဏ်ကလာလာလဲမိလေးရလဲဘာလဲရှားမိလေးလားဖျောင်းနိုင်မိလေးလားရဟန်းစီမိလေးလားတောက်ရစေမိလာတဲ့အရက်ကိုလည်းသိနေကြရှားနေကြမလို့ဘာမိလဲဆိုတော့လဲစူးစမ်းနေကြမလို့လောင်နေတဲ့မိကိုမိအောင်မိမှုဒီတို့တဲ့အရေးကြီးဆုံးအလုပ်ပဲအဲ့ဒီလောင်နေတဲ့မိမိအောင်မိနဲ့နေရာမှာလဲအေးအေးဆေးဆေးလေးမိနေလို့မဖြစ်ဘူးနေနေမြန်မြန်တော့တော့လုံးလက်ခတ်တုတ်တုတ်လေး ဲအေးအေးဆေးဆေးအားထုတ်နေရမှာမဟုတ်ဘူး။အာရိဒာဒီတော်ဥတ္တေနမိလောင်နေသောပုဂ္ဂိုလ်ဒီလောင်နေမိဘပြင်နာသောငိမ့်ပါရတဲ့ကဲ့သို့ဓမ္မသရိယံမြတ်သောအချက်ဝိပဿနာလို့ဆိုတဲ့မြတ်သောအချက်ကိုလည်းပဲသရိယတိညာသောသာကျင့်သုံးသင်္ခါပါပေတည်း။